အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးပြူလို့ FBI ကိုအမျိုးသားလွန်ကျွန်းအရာရှိဟောင်းလက်ဖြင့်သူ့ဘော်တစ္ဆာရှိသူတူလက်ဖြစ်တဲ့ Cash Patel ကိုဦးဆောင်စေလိုတဲ့အကြောင်းရွေးကောက်ခံသမ္မတ Donald Trump ကပြောလိုက်ပါတယ်။လက်ရှိ FBI ညွှန်ကြားရေးမှူး Christopher Wray နေရာမှာအစားထိုးလိုတဲ့ရွေးချက်ကိုမနေ့ကပဲပြောလိုက်တာပါ။ပြီးခဲ့တဲ့ဒီချိန်သမ္မတ Trump ဆိုရလက်ထက်မှာတော့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးနဲ့ကာကွယ်ရေးဝန်ကြီးတာဝန်ယူခဲ့ဘူးသူဝန်ကြီးအောင် Patel ဟာ FBI ရဲ့ထောက်လှမ်းရေးသတင်းစုဆောင်းမှုတွေကိုဖျက်သိမ်းပြီးသမ္မတ Trump ရဲ့မူဝါဒတွေကိုမထောက်ခံတဲ့ဝန်ထမ်းတွေကိုဖယ်ရှားဖို့တိုက်တွန်းမှုသူဖြစ်ပါတယ်။ FBI ရဲ့အကြီးမားဆုံးပြဿနာထောက်လှမ်းရေးသတင်းစုဆောင်းမှုဖြစ်ပြီးသူ့အနေနဲ့ဒါကိုဖျက်သိမ်းပြီးပထမဆုံးသူတာဝန်ယူရတဲ့နေ့မှာပဲ FBI Hoover အဆောက်အဦးကိုပိတ်ပစ်ပြီးနောက်တစ်ရက်မှာပြတိုက်လုပ်ပြမယ်လို့ Conservative Wari Shawran ရဲ့ရုပ်သံစီစဉ်မှာပြီးခဲ့တဲ့စက်တင်ဘာလတည်းဝန်ကြီးအောင်ပတေကပြောဦးပါတယ်။ဒီအဆောက်အဦးမှာအလွတ်လုံနေတဲ့ဝန်ထမ်း 9,000 ကိုလည်းနိုင်ငံအနှံ့ငယ်ရာဇဝတ်သားတွေကိုရဲတွေလိုလိုက်ဖမ်းခိုင်းမယ်လို့လည်းပြောဆိုခဲ့တာပါ။လက်ရှိ FBI အကြီးအကဲ Ray ကတော့အရင်သမ္မတတက်တန်းမှာပဲ Trump ကခန့်အပ်ခဲ့တာဖြစ်ပြီးစနစ်တက်တန်းကတော့2029ခုနှစ်ချက်မှာကုန်ဆုံးမှာဖြစ်ပါတယ်ခင်ဗျာ။